နော်ဒီအစိုးရလက်ထက်မကွေတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုယူကောက်ပွဲမှာမလျော်ဩဇာတုံနေဆိုပြီးပုံမှန်1.1စာလုံးနဲ့ဆွဲထားတဲ့အမှုအတွက်ထောင်ဒဏ်တစ်နှစ်ချမှတ်လိုက်ပါတယ်။မကွေချင်းတောင်နဲ့အကျဉ်းချခံနေရတဲ့ဒေါက်တာအောင်မိုးညိုကအခုအချိန်ထိဆိုရင်စုစုပေါင်းထောင်ဒဏ်22နှစ်ချခံရပြီဖြစ်တယ်လို့နောက်ထပ်လည်းဆွဲချက်တွေနဲ့တရားရင်ဆိုင်နေရဆဲဖြစ်ပါတယ်။မကွေချင်းတောင်အထူးတရားရုံးမှာတရားရင်ဆိုင်နေရတဲ့ဒေါက်တာအောင်မိုးညိုရဲ့အမှုနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့တွင်မတ်စုမုံကပြောပြပါမယ်။
မကွေးချင်းတောင်တဲမှာရှိတဲ့အထူးတရားရုံးကနေ NND ဆိုရလက်ထက်ကမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုရွေးကောက်ပွဲမှာမလျော်ဩဇာသုံးနေဆိုပြီးပုံမှန် 181 စာလုံးနဲ့ဆွဲဆိုထားတဲ့အမှုအတွက်ဒီကနေ့ဧပြီလ10ရက်နေ့မှာအလုံးနဲ့ထောင်နဲ့တစ်နှစ်ချမှတ်လိုက်ပါတယ်။မကွေးတိုင်းအထူးတရားရုံးကနေသူ့ကိုဒီလိုမျိုးထောင်နဲ့ချမှတ်လိုက်တဲ့အပေါ်မကွေးတိုင်းဝန်ကြီးချုပ်အနေနဲ့သူ့မှာအပြစ်မရှိတဲ့အတွက်အယူခံဝင်မှာမဟုတ်ဘူးလို့ဒေါက်တာအောင်မိုးညိုရဲ့ရှင်းလင်းကအခုလိုပြောပါတယ်
။ချပြတယ်ဗျာ181စာလုံးနဲ့လေဒီထောင်အလုံးနဲ့ထောင်နဲ့တစ်နှစ်ချပါလို့ထောင်နဲ့တစ်နှစ်ကြည့်အောင်ထောင်နဲ့တစ်နှစ်လုံးဖြစ်စီငွေနဲ့ဖြစ်စီတစ်နှစ်လုံးဖြစ်စီချနိုင်တယ်လို့ပြန်ကန်တာပါလေဗျာ။ဒါပေမဲ့ချနိုင်တဲ့ပြည်တယ်နဲ့ဘောတော့ဒီအတိုင်းတာရှိအောင်ကုန်ပြီးအောင်ဆတာပါတနည်း။ကျွန်တော်မိသားစုနဲ့အလုံးနဲ့ထောင်နဲ့တစ်နှစ်ချလိုက်တာပေါ့။ဟိုကောင်းကောင်းရှိဆရာကြီးဒေါက်တာအမှုကြီးကလည်းသူချရင်ချတာပဲကျွန်တော်အူကမြန်မာဦးသားလို့ပြောပါလေ။ဆွေးကြည့်ကြတဲ့အမှုအသီးသီးတွေကသူကဘာမှလွှတ်ဆောင်လာခြင်းမရှိတဲ့အတွက်သူကအပြစ်မရှိဘူးပေါ့အဲ့ဒါကိုတော့ပြောတာပေါ့နော
်ဒီကနေ့အလိမ့်ချလိုက်တဲ့အမှုကတော့တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ကတရားလိုအနေနဲ့တရားစွဲခဲ့တဲ့အမှုဖြစ်ပါတယ်ဒေါက်တာအောင်မိုးညိုဟာတခြားအမှုတွေအတွက်ထောင်နဲ့အနှစ်20ချမှတ်ခံထားရပြီးအခုနောက်ထပ်ထောင်နဲ့တစ်နှစ်တိုးသွားတာဖြစ်ပြီးတော့အခုဆိုရင်ထောင်နဲ့ကစုစုပေါင်း22နှစ်အထိချမှတ်ခံနေရတာဖြစ်ပါတယ်စစ်ကောင်စီကလေမကွေးတိုင်းဝန်ကြီးချုပ်တဦးရဲ့ပေါ်ဆွဲဆိုထားတဲ့အာဂရီလိုက်စားမှုကသုံးမှုတခြားတိုင်းဝန်ကြီးတွေနဲ့သူ့ကိုပူးတွဲဆွဲဆိုထားတဲ့အာဂရီလိုက်စားမှုကသုံးမှုစုစုပေါင်း6မှုအတွက်တမှုကို3နှစ်စီနဲ့2022ခုနှစ်ဒီဇင်ဘာလတုန်းကထောင်ဒဏ်18နှစ်ချမှတ်ခဲ့ပါတယ်နောက်ထပ်လည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုဒါမှမဟုတ်လှုပ်ဆောင်နေဆိုပြီးပုံမှန်905ခါခွေနဲ့2022ခုနှစ်ဇွန်လကထောင်နဲ့နှစ်နှစ်ချမှတ်ခဲ့ပါတယ်ဒေါက်တာအောင်မိုးညိုဟာကဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပွင့်ချူမြို့နယ်မှာတရားစွဲထားတဲ့အမှုကိုလည်းဆက်လက်ရင်ဆိုင်နေရဆဲဖြစ်ပါတယ်ဒီအမှုကိုတော့မေလာထဲမှာအတိတ်အမိန့်ချမှတ်ဖွယ်ရှိတယ်လို့သူရဲ့ရှင်ကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကတည်းက NND ဆိုရဖွဲ့ရဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုနဲ့အဖမ်းကြီးခံခဲ့ရတာပါသူ့ကိုမကွေးမြို့မြို့တင်နာကကပ္ပစတပ်စခန်းမှာချုပ်နှောင်ထားခဲ့ပြီး၃ရက်အကြာမှာတော့သူ့နေထိုင်တဲ့ဝန်ကြီးချုပ်အိမ်ဟာကိုပြန်ပို့ပေးခဲ့ပါတယ်ဒါပေမဲ့နောက်ထပ်တစ်ပတ်လောက်အကြာမှာတော့ဒုတိယတစ်ချိန်ဖမ်းကြီးခေါ်ဆောင်သွားပြီးတဲ့နောက်ပိုင်းကနေစလို့သူ့ပေါ်မြင့်စေထောင်နဲ့ချမှတ်နိုင်တဲ့အာဂရီလိုက်စားမှုပုံမှန် 905ပုံမှန်905ခါခွေသဘာဝဘေးပုံမှန်တို့အပြင်အခုထောင်နဲ့ချမှတ်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့တရားစွဲခံခဲ့ရပြီးဇက်တိုက်ဆိုသလိုမကွေးတိုင်းဝန်ကြီးချုပ်အပေါ်ထောင်နဲ့ချမှတ်နေတာဖြစ်ပါတယ်ရှင်